ကနေဒါနိုင်ငံမှာထိန်းသိမ်းခံထားတဲ့တရုတ်စစ်သွေးလုပ်ငန်းကြီးဖြစ်တဲ့ Huawei ကုမ္ပဏီထိတ်တန့်အမှုဆောင်ရရှိကိုချက်ချင်းပြန်လွှတ်ပေးဖို့တရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်။ဖန်ဆီမှုကြောင့်အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲရာယီရပ်ဆိုင်ထားတဲ့အပေါ်ချင်းချောက်မှုတရလည်းဖြစ်လာပါတယ်။ UN ပေါ်အမေရိကန်ရဲ့ပိတ်ဆို့တန်းခတ်မှုတွေကိုရှောင်ရှားဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့သတင်းရနဲ့ Huawei ကုမ္ပဏီထူထောင်သူရဲ့သမီးလည်းဖြစ်ဗန်နိုင်းဌာနအကြီးအကဲလည်းဖြစ်တဲ့မန်ဝမ်ဂျိုကိုစနေနေ့ကပဲဗန်ကူးဝါမြို့မှာထိန်းသိမ်းလိုက်တာဖြစ်တဲ့အကြောင်းကနေဒါအာဏာပိုင်တွေမနေ့ကကြေညာထားတာပါ။တင်ကုန်ကုန်နေပြန်လဲတွုံးမြင့်ကောက်ခံနေရတွေကိုရပောင်း90ကျားရက်ဆိုင်ထားဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီချင်းဖင်တို့သဘောတူညီချက်ရတဲ့နေ့မှာပဲဖမ်းဆီးခံလိုက်ရတာဖြစ်ပါတယ်။ဖမ်းဆီးမှုနဲ့ပတ်သက်လို့ရှင်းလင်းချက်ပေးဖို့အမေရိကန်နဲ့ကနေဒါတာဝန်ရှိသူတွေကိုအကြောင်းကြားထားတဲ့အကြောင်းလဲတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကန်ရှောင်ကပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုကိုလွှတ်ပြောင်းပေးမဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့ Huawei မှုဆောင်ရရှိကိုအမကန်နဲ့လွှတ်ပေးသင့်မသင့်ကိုတော့မနက်ဖြန်တရားရုံးမှာကြားနာဖို့စီစဉ်ထားပါတယ်။ဖမ်းဆီးမှုဟာတရုတ်နိုင်ငံနဲ့အနောက်နိုင်ငံတွေကြားတပ်တမရေးဆက်ဆံရေးတွေမပြေမလည်ဖြစ်နေတာကိုမိမောင်းထုတ်ပြရောက်နေတဲ့အကြောင်းလဲအခက်အခဲတွေထောက်ပြနေကြတာပါ။ Huawei ကုမ္ပဏီနဲ့ပြိုင်ဖက် ZTE ကုမ္ပဏီတွေရဲ့မိုဘိုင်းလက်ကင်ဖုန်းနဲ့ဆက်သွယ်ရေးဝန်ဆောင်မှုစွမ်းရည်တွေကြောင့်အမေရိကန်ရဲ့အမျိုးသားလူကြုံရေးကိုချိန်ချောက်မှုတရဖြစ်လာနိုင်ရည်ရှိတယ်လို့လည်းအမေရိကန်ထောက်လိုက်တိုင်ဝမ်ကယူဆထားပါတယ်။သမ္မတထရန့်ဆိုရကတော့အီရန်နဲ့မြောက်ကိုရီးယားပေါ်ပိတ်ဆို့တံခါးမှုတွေကိုချိုးဖောက်မှုနဲ့ဒီနှစ်စမ်းမှာပဲ ZTE ကုမ္ပဏီကိုအမေရိကန်နည်းပညာတွေဝယ်ယူခွင့်9နှစ်ပိတ်ထားပါတယ်။